ါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ပထမဦးဆုံး VOE ကိုနားဆင်လာတာဆယ်စုနှစ်တခုရှိခဲ့ပါပြီဆိုတဲ့ဒနုသားဆိုတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးစင်ပါတယ
်ကျွန်တော် VOE Radio အစီအစဉ်တွေကိုနားထောင်လာတာ10နှစ်ကျော်ရှိခဲ့ပါပြီ VOE ကိုတခါမှစာမရေးဘူးပါဘူးအခုမှရေးတယ်ပါ VOE ရဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်နားထောင်ရလို့အပြင်းလဲပြေးဘုသူတလည်းရကဘာကြီးနဲ့လည်းအဆက်အသွယ်မပြတ်တော့ပါဘူး VOE ရဲ့နေ့စဉ်သတင်းလွှာတွေကိုပို့ပေးပါခင်ဗျာကျေးဇူးတင်ပါတယ်
VOE ကနေပြီးနေ့စဉ်ပို့ပေးနေတဲ့အင်တာနက်သတင်းလွှာကိုလိုချင်ပါတယ်ဆိုပြီးတော့လေဒီသောရရှင်မှာယူလာတာဖြစ်ပါတယ် VOE ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တယောက်ကတော့ဦးဆိုးဆိုတဲ့သောရရှင်မှာအသေးအောင်အသွားဘီပိုကာဝေးရင်းနဲ့ပတ်သက်ပြီးတော့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ပြီးတော့သူကရေးလာတာဖြစ်ပါတယ်ကျွန်တော်အစီအစဉ်ကိုနားထောင်လိုက်ရပါတယ်ဒေါက်တာခင်မဝင်းကဘီပိုယောဂရှင်တွေကိုကုလို့ရတယ်လို့ပြောပေမဲ့အတိအကျဘယ်လောက်ကုန်မလဲဘယ်လိုကုရမလဲဘယ်လောက်ကြာမလဲမသိရပါဘူးဘီပိုကိုဘယ်လိုကုလို့ရတယ်ဆိုတာလွှင့်ပေးစေချင်ပါတယ် VOE ကိုနားထောင်နေတဲ့တင်းချီတဲ့ပြည်သူတွေကျွန်တော်အပါဝင်မသိကြပါဘူးတဲ့ရန်ကုန်စမ်းကြောင်းကဦးစိုးကကျမရဲ့အစီအစဉ်တစ်ခုကိုထုတ်လွှင့်ပေးဖို့တောင်းဆိုလာတာဖြစ်ပါတယ်အင်္ဂလိပ်စာအစီအစဉ်လေးလာနေတဲ့ကျောင်းသားတယောက်ကလည်းမေးခွန်းထုတ်လာပါတယ်ဝနာဆိုတဲ့သောရရှင်ကကျွန်တော်ကကျောင်းသားတယောက်ပါကျွန်တော်အင်္ဂလိပ်စာလေ့လာနေတာပါစကားပြောလေ့လာနေပါတယ်ကျွန်တော်အင်္ဂလိပ်စကားကောင်းကောင်းပြောနိုင်အောင်လို့ဘလို့လိုက်နာကျင့်ကြံရမလဲဆိုတာအကြံပေးစေချင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့ဟုတ်ကဲ့သောရရှင်ကိုဝနာကဒီအင်္ဂလိပ်စာလေ့လာသင်ကြားမှုနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ကျမတို့ VOA မြန်မာပိုင်းမှာနေ့စဉ်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးနေတဲ့ Auntie Dollar လာတန်ကိုမေးကြည့်ထားပါရနော်။ဟုတ်ကဲ့ပါ Auntie ဒီသောရရှင်ကအင်္ဂလိပ်လိုမျိုးကောင်းကောင်းပြောတတ်ခြင်းနဲ့ဆိုတော့ဘလို့ချက်လေးများလိုက်နာရမလဲဆိုတော့ Auntie သိတဲ့လောက်ပြောပြပေးပါ Auntie
။ဒီကဘာလုံးအသုံးတည့်တယ်လို့ဆိုရမယ့်အင်္ဂလိပ်စာကိုမဝနလေ့လာတာဟာသိက္ခာအကျိုးရှိပါတယ်။ဘာသာစကားမှာစကားပြော speaking နားထောင်တာ listening writing အရေး reading အဖတ်နဲ့ comprehension ဆိုတဲ့နားလည်မှုဆိုတဲ့ဘာသာစကားဆိုင်ရာကျွမ်းကျင်မှုတွေရှိပါတယ်။အကောင်းဆုံးနည်းကတော့အစင်မပြတ်လေ့လာပြီးကိုယ်လေ့လာထားတာကို practice လေ့ကျင့်မှုပါပဲ။အထူးသဖြင့်အင်္ဂလိပ်စကားပြောဆိုရင်အသံထွက် pronunciation ကအရေးကြီးပါတယ်။ဒါပေမဲ့လေဒီနေရာမှာဘူတံပေါက်ဖို့မလိုပါဘူး။ကိုယ်ပြောချင်တာကိုပြပြတတပြောနိုင်မှုကအရေးကြီးပါတယ်။အင်္ဂလိပ်စကားပြောတတ်ဖို့ဆိုရင်နေ့စဉ်အသုံးကနေစပြီးဥပမာစတွေ့လို့နှုတ်ဆက်တာ၊ပြန်လို့နှုတ်ဆက်တာ၊ညီကောင်းသလားမိတာစာစာကြောင်းပြောတာ၊ရာသီဥတုကြောင်းပြောတာ၊အလပတလပပြောတာတို့ကစပြီးတော့လေ့ကျင့်ပါလို့ကြံပေးခြင်းပါလေ။ထူးသဖြင့်လေ့ကျင့်ရမှာလဲကို့အပေါင်းအသင်းတငယ်ချင်းမိသားမိသားစုကြားရေးရဲပဲပြောပြီးတော့လေ့ကျင့်စီခြင်းပါလေ။ခုခေတ်မှာဆိုရင်ရုပ်ရှင်၊အင်တာနက်၊သတင်းစသဖြင့်တို့ကလည်းလေ့ကျင့်ယူလို့ရပါတယ်။ပြောစာရှိရင်တော့ပြောရဲလာမှာဖြစ်ပါတယ်။ဘာသာစကားဆိုတာကလေ့ကျင့်မှတက်ကျွမ်းတာလို့ကြံပေးပါစီ
။အန်တီဒေါ်လာလာတန်းဖြစ်ကြပေးသွားတာပါ။သောရရှင်ဝနကြားလိုက်မယ်ထင်ပါတယ်နော်။အင်္ဂလိပ်စကားပြောတတ်အောင်လေ့လာသင်ယူနေတာအောင်မြင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်။သောရရှင်တို့ကိုအခုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။နောက်ပိုင်းမှာတော့မြန်မာနိုင်ငံမှာရောင်းချပေးနေတဲ့တန်မိုးနဲ့တယ်လီဖုန်းကတ်တီနဲ့ပတ်သက်ပြီးတော့သောရရှင်နဲ့အမျိုးမျိုးရေးလာကြတဲ့စာတွေကိုဖော်ပြပေးသွားပါမယ်နော်။အခုတပတ်တင်ဆက်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့ Air Supply အဖွဲ့အစည်းဆိုထားတဲ့တချင်းဟောင်းလေးတစ်ပုတ်ပဲဖြစ်ပါတယ်။အခုတော့လည်းအဖိုးကြီးတွေဖြစ်နေပြီဖြစ်တဲ့ Australia ကအမျိုးသားနှစ်ဦးနဲ့ဖွဲ့ထားတဲ့ Air Supply အဖွဲ့ရဲ့အချစ်တချင်းလေးတစ်ပုတ်ဖြစ်ပါတယ်။ All out of love ဆိုတဲ့တချင်းလေးကိုသွားရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။ I'm lying alone with my head on the phone thinking of you till it hurts. I know you hurt too.I could carry your smile in my heart for times when my life seems so low. It would make me believe what tomorrow could bring when today doesn't really know. Doesn't really know. I'm all out of love. I'm so lost without you. I know you were right, believing for so long.To say that I was so wrong. I want you to come back. supplying သီဆိုထားတဲ့ all out of love ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါ။တရရှင်နေချင်းချင်းမြေတားဒီလက်ဆောင်ပေးပို့တဲ့မြန်မာတချင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာကြားကြရမှာဖြစ်ပါတယ်။အခုတော့အချိန်ရသလောက်တရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားခြင်းပါတယ်ရှင်။ခုနကတော့ပြောခဲ့သလိုမြန်မာနိုင်ငံမှာအဖိုးခါဈေးတက်တက်တတာနဲ့ရောင်းချပေးနေတဲ့လက်ကင်ဖုန်းကတ်တွေနဲ့ပတ်သက်ပြီးရေးလာကြတဲ့တရရှင်နေရဲ့စာတွေကိုပြောပြပေးသွားပါမယ်။ပထမဦးဆုံးမန္တလေးဘက်ကတရရှင်နေရဲ့စာတွေနဲ့စခြင်းပါတယ်။ကျွန်တော်ဇာတိမြေမန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကျွလုံအုတ်ဆောင်51ရက်ွက်ကနေပြီးတော့ဒီသောရရှင်ခိတပကံညာဦးပါဆိုတဲ့သောရရှင်ကိုဆိုးလွင်ကကျွန်တော်ကတော့ဇာတိမြေမန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်ကျွလုံအုတ်ဆောင်51ရက်ွက်ကနေပြီးတော့လွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့မန္တလေးတိုင်းပကံညာဦးမြို့တရီပစ္စယအမှတ်9ရက်ွက်ကိုအလုပ်ကိစ္စနဲ့ခိတပြောင်းရွှေ့နေထိုင်နေတဲ့သူဖြစ်ပါတယ်တဲ့အဲ့လိုမျိုးပြောင်းနေရလို့သူဒီလိုမျိုးအဖိုးခါခြူသားတဲ့တယ်လီဖုန်းကဝယ်တဲ့ခါမှာအခက်အခဲအများကြီးဖြစ်ရပါတယ်ဆိုပြီးရေးလာပါတယ
်အခုနိုင်ငံတော်ကချပေးနေတဲ့1500ကျပ်တန်တန်ဖိုးနဲ့မိုဘိုင်းဖုန်း SIM ကတ်တွေကိုချက်ထားရမှာကျွန်တော်တို့လူပြောင်းရွှေ့နေထိုင်သူတွေအတွက်ခက်ခဲနေတဲ့ကိစ္စပဲဖြစ်ပါတယ်တန်ဖိုးနဲ့ကတ်ချက်ထားသူတိုင်းဟာအိမ်တော်စုစည်းရင်းစာရွက်နဲ့မိမိရဲ့မှတ်ပုံနဲ့မိတူကိုပူတွဲပေးဖို့ချက်ကြရပါတယ်ကျွန်တော်တို့ခက်ခဲကတော့အိမ်တော်သူစည်းရင်းလုပ်ထားတဲ့မြို့နယ်ရက်ွက်ဒီမှာသာလျှောက်ထားလို့ရပြီး9နှစ်ကြာပြောင်းရွှေ့နေထိုင်နေတဲ့ပကံညာဦးမြို့မှာလည်းလျှောက်လို့မရပါဘူး။ဒါကြောင့်မိုးရက်မြစ်ဖြစ်တဲ့အိမ်တော်သူစည်းရင်းပြုလုပ်ထားတဲ့မန္တလေးချမ်းမြသာစီမြို့နယ်ကျွလုံအုပ်ဆောင်ရက်ွက်အုပ်ချုပ်ရေးမှူးရုံးကိုသွားလျှောက်တော့လေနောက်3လလောက်ကြာမှလာလျှောက်ပါအလဲကျယူနေတဲ့ပုံစံနဲ့3လစာမင်းလိုက်ထားပြီးသားမို့ပါလို့ပြောပါတယ်။တကယ်ဆိုရင်ကျွန်တော်တို့အတွက်1500ကျပ်တဲ့ SIM ကတ်ကိုနောက်ထပ်3နှစ်လောက်ကြာမှရလေကိစ္စမရှိပါဘူးလျှောက်လာဘူးဘာကြောင့်လက်မခံသလဲဆိုတော့မန္တလေးတိုင်းဝန်ကြီးချုပ်နဲ့နိုင်ငံတော်သမ္မတကြီးသိရှိစေဖို့ VOA ကတစင်တင်ပြမေးမြန်းလိုက်ပါတယ်ခင်ဗျာ
ဒေတာတစ်ခုကနေရွှေ့ပြောင်းသွားတဲ့အတွက်ကြောင့်မလို့နောက်ဒေတာတစ်ခုကိုရောက်သွားပြီမလဲနောက်ဒေတာမှာအမှတ်ပုံနဲ့စင်းမဝင်ပထမဒေတာမှာလည်းတယ်လီဖုန်းကတ်ကိုချက်ချင်းလျှောက်လို့မရတာဘာကြောင့်မလဲဆိုပြီးတော့ခိတပကံညာဦးရောက်နေတဲ့ကိုစိုးလွင်မိကွန်းထုတ်လာတာပါသက်ဆိုင်ရာကပဲဒီမေကွန်းကိုဖြေချပေးနိုင်မယ်ထင်ပါတယ်နော်။မကြခင်မှာပဲဒီပြဿနာရဲ့အဖြေကိုရှင်းရှင်းလင်းလင်းသိနိုင်ပါစေလို့ဆုတောင်းပေးပါရစေ။မန္တလေးနားကသကိုင်းတိုင်းကသရရှင်တယောက်ပဲဒီတယ်လီဖုန်းကနေပတ်သက်ပြီးရေးလာတဲ့စာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်။ကျွန်တော်ကတော့သကိုင်းတိုင်းဒေသကြီးကတာခရိုင်ကောလင်းမြို့နယ်ဥမင်ကုန်းကျေးရွာကဒေသခံတူပါဆိုပြီးဥမင်ကုန်းရွာသားတူရေးလာတာဖြစ်ပါတယ်။ဒီသရရှင်ကလည်းလူပြောများဆုံးဖြစ်နေတဲ့1500ကျပ်တန်မိုဘိုင်းဖုန်း SIM ကတ်ကိစ္စပဲဖြစ်ပါတယ်တဲ့
အရင် CDMA ကတ်တွေချပေးတော့ကျွန်တော်တို့ရွာတွေကို CDMA တယ်လီဖုန်းစကန်နဲ့ဝေးလို့ချမပေးတာလို့ထင်ခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့3လလောက်ကစပြီးတော့ GSM ကတ်တွေချပေးတော့လေ calling မျိုးပေါ်ကရက်ွက်တွေမှသာချပေးပြီးတော့ကျွန်တော်တို့ရွာတွေကတော့စီးရင်းထဲမှာမပါပဲဖြစ်နေပါတယ်1500တန်း SIM ကတ်တစ်ခုကိုငွေ3သိန်းခွဲလောက်ပေးပြီးငွေနိုင်ရတဲ့ကျွန်တော်တို့ဥမင်ကုန်းကြီးရွာနဲ့အနီးနားရွာတွေကလည်းညှော်လိနေကြပါလေဆိုတော့ VOA ကနေတဆင့်သခိုင်းတိုင်းဒေသကြီးကတာဝန်ရှိသူလူကြီးများများနဲ့နိုင်ငံတော်သမ္မတကြီးသိစရန်တင်ပြအပ်ပါသည်ခင်ဗျာ
1500တန်း mobile phone sim card တွေရောင်းချတာသူတို့ဒေသမပါလို့သူတို့ဒေသကလည်းဒီ telephone card တွေဝယ်ယူပြီးတော့သုံးစွဲခြင်းပါတယ်ဆိုပြီးတော့စာရေးပြီးတော့တင်ပြလာတာဖြစ်ပါတယ်ရှင် ဒီလိုမျိုးတယ်လီဖုန်းကက်မရသေးတဲ့သူတွေကလည်းတယ်လီဖုန်းကက်သူတို့ဒေတာမှာရောင်းချပေးဖို့မျှော်နေကြသလိုတယ်လီဖုန်းကက်ရောင်းချပေးတဲ့ဒေတာတွေကသောရရှင်တချို့ကြတော့တယ်လီဖုန်းကက်သာချပေးပါတယ်တကယ်တမ်းစောင့်မျှော်နေတဲ့ပြည်သူတွေလက်ထဲမရောက်ပါဘူးဆိုပြီးတော့စာရေးလာပါတယ်ဒီထက်မှာကြားပြည်နယ်ကသောရရှင်ကနိုင်ငံတော်သမ္မတကြီးကဒီမိုကရေစီနိုင်ငံတော်အစ်ကိုတည်ထောင်ရမှာဝန်ထမ်းတွေအားလုံးတစိမ့်သေးတဝန်းနဲ့တာရုံကြီးများပွင့်ပွင့်လင်းလင်းလက်တွဲပူးပေါင်းဆောင်ရွက်ကြဖို့အမြဲမိတ်ပါတယ်တဲ့ဒါမဲ့လည်းသမ္မတကြီးတာဝန်ချထားပြီးတဲ့ဝန်ထမ်းတချို့ကတော့သမ္မတရဲ့သဘောထားနဲ့ဆန့်ကျင်ဘက်ဖြစ်နေတာသမ္မတကိုယ်တိုင်သိရှိပြီးတော့မေးမြန်းပေးပါပြည်သူတွေကိုတနာကူညီဖို့မဆိုထားနဲ့သူတို့ဝန်ထမ်းအချင်းချင်းမှာတောင်အဝေးမမျှပါဘူးလက်ပေးလက်ယူအချင်းဆိုးတွေကလည်းမပြောက်သေးပါဘူးကျွန်တော်တည်ထားတဲ့ဝန်ထမ်းလောကကအကြောင်းဝေးမျှပေးခြင်းပါတယ်ဆိုတော့ကြားပြည်နယ်မှာတံမိုးနဲ့တယ်လီဖုန်းကက်တွေရောင်းချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အခုလိုမျိုးနိုင်ငံတော်သမ္မတဆိုပြီးလိမ့်မှုပြီးတော့စာရေးလာပါတယ
်ကြားပြည်နယ်မှာတံမိုးနဲ့ဖုန်းကက်များကို AP လက်မှတ်စပြီးခွဲရန်ချပေးခဲ့ပါတယ်ပြည်နယ်တွင်းဌာနဆိုင်ရာအားလုံးလူလူမှာလစာနဲ့အနည်းဆုံးဝန်ထမ်းနဲ့ဖုန်းမရှိသူများကိုသာမဲနှိုက်ယူစေပါတယ်ဖုန်းမရဝန်ထမ်းအားလုံးဖုန်းကက်ရပြီးမှသာဖုန်းရှိဝန်ထမ်းများကိုမဲနှိုက်ခွင့်ပေးရန်စီစဉ်ဆောင်ရွက်ကြပါတယ်ကြားပြည်နယ်မွန်မြူရည်နယ်ကုသရေးဦးစီးဌာနပြည်နယ်ရုံးတွင်ဖုန်းကက်ခွဲဝေချတာခြင်းပေါ်ဝန်ထမ်းများအတိပေးခြင်းသဘောတူညီချက်တောင်းခံခြင်းမရှိသလိုမဲနှိုက်ခြင်းလည်းမရှိပါဘူး AP လမှအောက်ကလအထိဖုန်းကက်စုစုပေါင်း5ကက်မှ2ကက်ကိုပြည်နယ်ဦးစီးမှုကယူပြီးကျန်3ကက်ကိုလည်းဖုန်းရှိပြည်သားသူများကိုသာခွဲဝေပေးထားပါတယ်ဖုန်းမရှိသူဝန်ထမ်းများမှာရတဲ့လစာနဲ့ဖုန်းလဲမဝယ်နိုင်သလိုမဲနှိုက်ခွင့်ပါမရတဲ့အတွက်သက်ဆိုင်ရာဝန်ကြီးဌာနနဲ့ပြည်နယ်အစိုးရအဖွဲ့သိရှိစေနိုင်ရန်VOE မှာတဆင့်ပြောကြားပေးပါရန်အားကိုးစွာရည်တာပေးပို့လိုက်ပါရခင်ဗျာ
။ဒါကတော့သူတို့ဒေတာကြားပြည်နယ်မှာတယ်လီဖုန်းကက်တွေချထားပေးပေမဲ့လေတကယ်တမ်းဝန်ထမ်းတွေဝယ်ယူသုံးဆွဲခွင့်မရပါဘူးဆိုပြီးတော့နိုင်ငံတော်အကြီးအကဲသိစေဖို့အတွက် VOE ကနေရင်ဖွင့်လာတာဖြစ်ပါတယ်။ဘကိုးတိုင်းဘက်ကရေးလာတဲ့သရရှင်ရဲ့စာကိုဆက်ချင်ပါတယ်။ဘကိုးတိုင်းဒေတာကြီးကဝါမြို့နယ်ကသစ်ပင်ကျေးရွာကတမိုးနယ်မိုဘိုင်းဖုန်းကက်ချပေးတဲ့အခါမှာကျေးရွာပြည်သူလူထုကိုမဲစနစ်နဲ့ဖြန့်ဝေခြင်းမလုပ်ဖက်နဲ့ကျေးရွာရဲ့လူကြီးတွေကပဲခွဲယူလိုက်လို့ပြည်သူတွေမကြေမနက်ဖြစ်နေပါတယ်တဲ့ကျွန်တော်တို့ကျေးရွာအုပ်စုပြည်သူတွေအတွက်တယ်လီဖုန်းကက်၅ခုရရှိခဲ့ပါတယ်ဒါမဲ့ပြည်သူတွေလက်ထဲမရောက်ပါဘူးတဲ့နောက်ပြီးတော့လူကြီးတွေကပြည်သူလူထုပေါ်မှာချင်းချောင်ဖိနှိပ်အုပ်ချုပ်မှုတွေပြုလုပ်နေတာဥပမာဆိုရင်စိုက်ပျိုးစရိတ်ချင်းငွေထုတ်ယူတော့ခံစားခွင့်ရပိုင်ခွင့်ဆုံးရှုံးတဲ့လယ်သမားတွေကတည်ကျင်လို့မင်းမျက်နှာကိုစနစ်တကျဖြေချမပေးပါဘူးတဲ့မကြေနဲ့တိုင်ချင်ရတိုင်လို့ပြောပါတယ်ပြီးတော့ဒီချင်းငွေကိစ္စဖုန်းကက်ကိစ္စတွေနဲ့ပတ်သက်ပြီးတော့အပြင်မှာကောလာဟာလာတွေရှောက်ပြောနေတာလက်မှတ်ထိုးတိုင်မယ်လို့လှုပ်တာတွေလှုပ်ရင်းနဲ့တရားဥပဒေရအေးအေးယူသွားမယ်ဆိုပြီးတော့လဲအတန်ချဲ့စစ်နဲ့ချင်းကြောက်အကျညာပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရွာမှာဒီလိုတွေဖြစ်နေတာတွေကိုနိုင်ငံတော်နဲ့မြို့နယ်လူကြီးတွေသိရှိဖို့အတွက်တင်ပြပါတယ်ဆိုပြီးတော့ဘကိုးတိုင်းကဝမြို့နယ်ကသစ်ပင်ကျေးရွာကသောရရှင်တယောက်ဆိုပြီးတော့အစာရေးလာခဲ့ပါတယ်ပဲခူးတိုင်းအတွင်းကပဲပြည်ရသောရရှင်တယောက်ကတော့ပြည်မြို့နယ်မြောင်နဝင်းရွာတဲ့အုပ်စုမှာကျေးရွာအာနာပိုင်တွေကတမိုးနယ်ဖုန်းကက်တွေကိုကျေးရွာကိုမဲဖောက်မပေးဘဲနဲ့ကိုယ်သဘောနဲ့ကိုယ်သုံးဆွဲနေကြပါတယ်တဲ့ဒီလိုနစ်နာနေရတာကိုသက်ဆိုင်ရာလူကြီးတွေသိရှိဖို့ဆိုပြီးတော့စာရေးလိုက်ပါတယ်ဒီလိုတယ်လီဖုန်းကက်ရောင်းချတာမဟုတ်ဘဲနဲ့တယ်လီဖုန်းရှိတဲ့သောရရှင်တယောက်ရေးလာရင်ရင်ဖွင့်စာကိုလည်းဖော်ပြပေးကြပါတယ်ဒီသောရရှင်ကမိုးကုတ်ကပါကျွန်တော်တို့မိုးကုတ်မှာ WCDMA တယ်လီဖုန်းတွေ 3G မပွင့်ပါဘူးဆက်သွယ်ရေးကတမင်ပိတ်ထားပါတယ်။အင်တာနက်သုံးကတမင်နဲ့လေးချက်ပေးရပြီးတော့ 3G မပွင့်လို့အရန်ကိုနင်းနာရပါတယ်။ဒီကြောင့်ဆက်သွယ်ရေးဝန်ကြီးသိရှိစေချင်ပါတယ်ဆိုပြီးတော့စာရေးလာပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာနေရက်ပြရစီနော်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေအတွက်အလှည့်ပေးပါအောင်မယ်ရှင်။VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ ်တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်တချင်းတောင်းဆိုခြင်းဆိုပြီးတော့ချင်းပြည်နယ်မတူပြည်မျိုးကသောရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံး ကျမ်းမာကြမယ်လို့မျှော်လင့်ပါတယ်။ VOE ကိုဒီတစ်ခါနဲ့ဆိုရင်တချင်းတောင်းတာလေးကရှိပါပြီ။တစ်ခါမှမတုံ့ပြန်တော့ဝမ်းနည်းမိပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ဝမ်းနည်းနေတဲ့သောရရှင်ကိုစိတ်ချနေအောင်လို့အစာပြန်ပေးလိုက်ပါရနော်။ဒီသောရရှင်ကကျွန်တော်တောင်းဆိုခြင်းတဲ့တချင်းကတော့ Iron စင်မာမြင့်တည်ဆူထားတဲ့နှလုံးသားအရင်းကြီးဆိုတဲ့တချင်းလေးပါတဲ့။ဟုတ်ကဲ့ပါ။ကျွန်မဒီတချင်းလေးကိုခဏခဏအခုတလောထုတ်လွှင့်ပေးနေပါတယ်။ဒီသောရရှင်တောင်းဆိုတော့ကျွန်မလွှင့်ပေးလိုက်တာလားဆိုတော့တေချာမမှတ်မိပါဘူးနော်။ဒါပေမဲ့ဒီတချင်းလေးကိုအခုတလောခဏခဏထုတ်လွှင့်ပေးနေတယ်ဆိုတဲ့အကြောင်းရယ်နောက်ပြီးတော့ဒီသောရရှင်ရဲ့စာကိုလည်းဒီတစ်ခေါက်ပြန်ပြအောင်လို့ပြန်လိုက်ပါတယ်ဆိုတာကိုသိစေချင်ပါတယ်ရှင်။ကျန်ရင်းမြို့ဖျားကြီးလန်းကကိုတင်ဝင်းကြီးကတော့ရခိုင်ပြည်နယ်မောင်နှောမြို့နယ်မြို့နယ်စီပင်သားရဲအဖွဲ့အမှုဆောင်အရာရှိကိုအောင်သက်ရှိအတွက်ပြီးတော့ဇလုံမြို့မြို့နယ်စီပင်သားရဲအဖွဲ့အမှုဆောင်အရာရှိကိုခင်ဇော်ဝင်းဟင်းဒရာမြို့မြို့နယ်လျှက်စစ်အင်ဂျင်နီယာကိုငွေလင်းနောက်ပြီးဟင်းဒရာကပဲမိရထားဌာနကလက်မှတ်စစ်အုပ်ကိုခင်မောင်အေးကျန်ကင်းမြို့ဘိုးချုပ်လန်းကကုံသွဲလဲရအငိမ့်သားစီကြီးကိုတင်ထွန်းတို့အတွက်ဆိုပြီးတော့ကျန်ကင်းမြို့ဖျားကြီးလန်းကကိုတင်ဝင်းကြီးမြစ်တာတေးလက်ဆောင်ပါပါတယ်စင်ကာပူကညီမလေးတင်စားအတွက်တော့အကိုအမတွေဖြစ်တဲ့မမဦးမတ်တ်မမေမကွန်မပြည့်ကိုကျော်စီနဲ့ကိုဇော်ပြီးတော့မောင်ညီမလေးတွေဖြစ်တဲ့ဇာနီထူကီအီတီတီဟာနဲ့မိငယ်တို့ကအော်တိုဘာ31ရက်နေ့မှာကြာရောက်တဲ့မွေးနေ့အတွက်မြစ်တာတိလက်ဆောင်ပါပါရီနောက်နှင်းကြရင်ဆိုပြီးရီမန်းထားတဲ့ရီမန်းချက်တွေလည်းပြေးပါစေလို့ဝိုင်းပြီးတော့ဆူတောင်းလိုက်ကြပါတယ်တဲ့ဒီတော့ဒီတစ်ပတ်သောရရှင်တွေကိုစောင်းလဲပေါက်လာပြီမလို့ဒီအမေရိကန်ပြည်တော်စုမှလည်းချိန်ဆောပြီးတော့တော်တော်လေးကိုချမ်းချမ်းစီစီဖြစ်နေတာပါမနက်စောစောချမ်းချမ်းစီစီထဲမှာရုံးကိုထလာရင်လည်းဒီသချင်းလေးကိုလည်းသတိရမိတယ်လို့မျိုးမြန်မာနိုင်ငံကသောရရှင်တွေအတွက်လည်းစောင်းဝင်စားပြုလာပြီးမလို့ဒီသချင်းလေးထုတ်လွှင့်ပေးချင်ပါတယ်။ထွေရင်တည်ဆူထားတဲ့လွမ်းသူအိမ်လေးဆိုတဲ့သချင်းကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်။ဆိုထားတဲ့လွမ်းသူအိမ်မဲဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
မအီတနာကျော်ပတ်စဉ်စီစဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ။